ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေအချိန်ကြာလာတဲ့အမျှစားနပ်ရိက္ခာစေဝါနေထိုင်ရေးပို့ပြီးတော့အခက်တွေ့လာရတယ်လို့အကူအညီကယ်ဆယ်ရေးဆောင်ရွက်နေသူခွန်ကျော်ဆွေက VOA ကိုပြောပါတယ
်စစ်ဘေးရှောင်တွေကတော့ဒီကစားနပ်ရိက္ခာပေါ့စားနပ်ရိက္ခာတော့ရေချီဖြစ်တဲ့ခါကျတော့တော်တော်ကြက်တဲကြတယ်ဗျစေဝါလည်းခက်ခဲတယ်ဗျအခုကစီဆိုင်ဘက်မှာရောက်လာတဲ့စစ်ဘေးရှောင်ကတော့အာကိုရနိုင်ငံတကာအဖွဲ့အစည်းလူရှင်တွေကဟိုပေါ့ရေချီတဲ့ပတ်ဖို့ပြင်မှုမရှိတဲ့ခါကျတော့တလားတခါတော့သူတို့စနေခါမဲလန်စိတ်ကူနေတဲ့အနေအထားတစ်ခုဖြစ်သွားတာပေါ့
တိုင်ပွင်းနဲ့အိုးအိမ်မဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေအချင်းကြာလာတဲ့အမျှရုပ်ပိုင်းဆိုင်ရာလိုအပ်ချက်လဲပုံများလာပြီးစိတ်ပိုင်းဆိုင်ရာကုစားပေးဖို့လိုအပ်ကြောင်းလဲကုညီသူတွေကပြောပါတယ်ဒေသတွင်းရေရှည်ကုညီပေးနေတဲ့ဒေသခံအဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်ပေးဖို့ကိုလည်းစစ်ရှောင်ကူညီနေသူတွေကတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာနေရဆုံးခွာထွက်ပြေးရသူ6000ကျော်ပါဝင်ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်ကတသန်း2000ရှိသွားပြီလို့မကြသေးခင်ကထုတ်ပြန်တဲ့ကုလသမဂ္ဂညှိနှိုင်းမှုစာနာမှုညှိနှိုင်းရေးအဖွဲ့ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။